ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှလာမဲ့နိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့ရှိတဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်လို့ဒုတိယအကြိမ် UPR လို့ခေါ်တဲ့နိုင်ငံတကာလူ့ခွင့်ရေးပုံမှန်ပြန်လည်သုံးသပ်စီစစ်မှုမှာမြန်မာအစိုးရအနေနဲ့လက်ရှိဖြစ်ပေါ်နေတဲ့လူ့ခွင့်ရေးချိုးဖောက်နေမှုတွေအဆုံးသတ်စီအတွက်ခိုင်မာတဲ့ခြေလှမ်းတွေယူမယ်ဆိုတာကိုကြေညာပေးတဲ့ဆိုပြီးတော့ထိုင်းအခြေစိုက် 40 Rights အဖွဲ့ကြီးကစက်တင်ဘာလ29ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာတိုက်တွန်းလိုက်ပါတယ်အကြောင်းစုံကို 40 Rights အဖွဲ့တည်ဆောင်သူမက်သျူးစမစ်ကိုကိုဝင်းမင်းကဆက်တွေ့မီးယမ်းနဲ့နေရာမှာသူကအခုလာမဲ့ရွေးကောက်ပွဲမတိုင်ခင်မှာလေအကြမ်းဖက်မှုတွေဖြစ်လာမှာကိုအထူးစိုးရိမ်နေတယ်လို့ပြောပါတယ်အကြောင်းစုံကိုနားဆင်ကြည့်အောင်ပါခင်ဗျာ
ဟုတ်ကဲ့ပါဒီ 45 Rights အဖွဲ့ခေါင်းဆောင်မက်သျူးစမစ်ကနိုဝင်ဘာလဆန်းမှာလုံမဲ့ကုလသမဂ္ဂရဲ့ UPR ခေါ်ပုံမှန်လူခွင့်ရေးတုံးသက်တဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံဘက်ကလည်းတီတဲဝင်ကြီးဗိုလ်ချုပ်ကြီးကိုကိုဦးဆောင်တက်ရောက်ပြီးအစိုးရလူခွင့်ရေးစီရင်ခံစာဦးဆောင်တင်သွင်းမယ်လို့ကြားလာမှုအခုလိုအချိန်မီထုတ်ပြန်လိုက်တာလို့ဆိုပါတယ်မစ္စတာစမစ်ကပဲလက်ရှိရွေးကောက်ပွဲနီလာချိန်မှာသူအခုအထူးစိုးရိမ်မိတာကို
Well I think there's a high risk of election related violence
ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတင်းမာအကြမ်းဖက်မှုတွေဖြစ်လာဖို့အန္တရာယ်ကြီးကြီးမားမားကိုရှိနေပါတယ်အဲ့ဒါအတွက်တချို့ဒေသခံအဖွဲ့တွေနဲ့ပူးပေါင်းပြီးကျွန်တော်တို့ဆောင်ရွက်နေတာတွေရှိပါတယ်ကန်ဆိုးစွာပဲအခုရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပြဿနာတွေအများကြီးနဲ့မတမာမှုတွေရှိနေပါတယ
်ဒါအပြင်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ပြဿနာတွေအကြောင်းသူကအခုလိုဆက်ရှင်းပြပါတ
ယ် We are concerned that certain segments of the population
have been disenfranchised. No, so you're right. တက္ကသိုလ်ရလူစုတချို့ပေါ်နိုင်ငံရေးရအခွင့်အလမ်းတွေလုံးဝဆုံးရှုံးသွားစေနိုင်ပါတယ်။ဒီထဲမှာမွတ်စလင်ဘာသာဝင်တွေမဲပေးခွင့်ဆုံးရှုံးတာအရွေးချယ်ကံပိုင်ခွင့်ဆုံးရှုံးမှာတွေပါပါတယ်။ဒါပြင်တိုင်းရင်းသားဒေသတချို့ကဒေသခံတွေအနေနဲ့အထူးသဖြင့်တော့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကပေါ့နော်။သူတို့အတွက်ဒီရွေးကောက်ပွဲနိုင်ငံရေးလုပ်ငန်းစဉ်မှာဖိထားခံရတာမျိုးလည်းပါပါတယ
်။တကယ်တော့အခုလာမဲ့ရွေးကောက်ပွဲမှာအရင်ဆိုးရပါတီပြည်ခိုင်ဖြိုးကနေအနိုင်ရခဲ့တဲ့မွတ်စလင်ကိုယ်စားလှယ်ဦးရွှေမောင်လည်းကိုယ်စားလှယ်ဖြစ်ကနေအပယ်ခံခဲ့ရပါတယ်။ဒါအပြင်မွတ်စလင်ဘာသာဝင်9သိန်းကျော်လည်းမဲပေးခွင့်ဆုံးရှုံးသွားတယ်လို့လူ့ခွင့်ရေးအဖွဲ့တွေကထုတ်ပြောနေပါတယ်။ဒီစိုးရိမ်ချက်တွေပေါ်မစ္စတာစမစ်ကဆက်ပြီး
Well, we're very concerned about the situation in Rakhine.
ကျွန်တော်အနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်အထူးကိုစိုးရိမ်ပါတယ်။ဒီမှာဆိုးရအနေနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့လူ့ခွင့်ရေးကိုတိုးတက်လာအောင်လုပ်ပေးတာမရှိသေးတဲ့အတွက်သူဆိုရင်တော့ဗောဗျာသူပြင်တော့လာမယ့်ရွေးကောက်ပွဲကာလမှာအခြေအနေတွေမတရားပိုဆိုးလာနိုင်တဲ့အန္တရာယ်လည်းရှိနေပါတယ
်တကယ်တော့အခုလိုအခြေအနေတွေဆိုးပေမဲ့တိုးတက်လာတဲ့အခြေအနေတွေရောမြင်မိပါသလားလို့မေးရမှာမစ္စတာစမစ်က
Absolutely I think there have been some very notable
အသေးစားရှိပါတယ်မလောက်သားလောက်အောင်ကိုတိုးတက်လာတာတချို့ရှိပါတယ်နိုင်ငံလုံးမှာလူအခွင့်အရေးနဲ့နိုင်ငံရေးဆိုင်ရာလွတ်လပ်မှုတွေအရင်ထက်ပိုရလာပါတယ်ရသာအဖွဲ့တွေအနေနဲ့အရင်မလုံနိုင်တာဒီအခုလောက်ခွင့်အများကြီးရလာပါတယ
်အဲ့ဒီတော့အခုလာမဲ့လူခွင့်ရေးကောင်စီဆင်းရဲဘက်မှာအခြေအနေတွေဆက်တိုးတက်လာဖို့မျှော်လင့်ပါသလားလို့မေးရမှာတော့မစ္စတာစမစ်က
Yeah we're hoping that at the next
ကျွန်တော်တို့မျှော်လင့်ထားပါတယ်အခုလာမဲ့နိုဝင်ဘာ9ရက်ကျရင်ဇနီးဘာမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစည်းအဝေးခန်းစားတွေပေါ်ဆွေးနွေးကြတဲ့အခါကြံ့ပေါ်လीအဲ့ဒီမှာအခုဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြေရှင်းနိုင်ဖို့ကိုကျွန်တော်တို့ဘက်ကလည်းအသေးစိတ်နီလန်းတွေကိုအကြံပြုထားပါတယ်ဒီထဲမှာရခိုင်ကချင်ရှမ်းနဲ့တနိုင်ငံလုံးမှာဖြစ်နေတဲ့ပြဿနာတွေပါပါတယ
်မစ္စတာစမစ်ကဆက်ပြီးအခုဒီပွဲမှာဥဆောင်တက်လာမဲ့ဗိုလ်ချုပ်ကြီးကိုကိုအနေနဲ့အရင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ပေမဲ့လည်းအခုတော့နိုင်ငံတကာကအကြံပြုတဲ့နီလန်းတွေကိုပူးပေါင်းဆောင်ရွက်ပေးတင်တယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ